အမျိုးရာလွတ်တော်သယံစာရနဲ့တဘာဝပတ်ဝန်းကျင်ထိုင်နေရေးကော်မတီဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့ဝင်တွေဟာဧပြီလ၄ရက်နေ့ကနေ9ရက်နေ့အထိကချင်ပြည်နယ်ဖားကန့်ဒေသကိုကွင်းဆင်းပြီးတော့တွားရောက်လည်လာနေပါတယ်။ဒါဟာဒုတိယအကြိမ်လွတ်တော်တက်သန်းအတွင်းဒီလွတ်တော်ကော်မတီရဲ့ဖားကန့်ဒေသပထမဆုံးခီးစဉ်ဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မြင့်မြန်ထားတဲ့ VOA မြန်မာပိုင်းသ သက်တဲ့အကြောင်းအရာတွေကိုလေ့လာဖို့ယူရပြီးကော်မတီဥက္ကဋ္ဌနဲ့အဖွဲ့ဝင်9ဦးဟာဖားကန်ဒေတာကိုလေ့ရတာခီးစဉ်နဲ့ဒီကနေ့ကစပြီးကွင်းစင်လေ့လာနေတာပါ။အဲ့ဒီဒေတာမှာကြောက်စင်းတူဖော်ရေးလုပ်ငန်းတွေရဲ့အကျိုးသက်ရောက်မှုတွေကိုပါလေ့လာသွားမယ်။ကော်မတီရဲ့ခီးစဉ်နဲ့ပတ်သက်လို့ကော်မတီဥက္ကဋ္ဌဦးကျော်တီဟာကအခုလိုပြောပါတယ်
။ကြောင်းမြဲဥပဒေရေးဆွဲတဲ့အချိန်မှာဟိုဒုဝတ်တဲ့ဟာတွေကိုတကယ်တမ်းလက်တွေ့နဲ့မြင်တာရောပြည်သူတွေရှာအတန်ကြားဖို့အတွက်ပေါ့ကိုယ်ကအဲ့ဒါတွေနဲ့တွားပြီးဆက်ပြီးတော့နားထောင်သမားဒုဝတ်တို့ပြင်ဆင်နေဟာအခုတဘာပတ်ဝန်းကျင်ထိပ်သိမ်းနေလဲစိုင်းနေတော့အဲ့ဒါကိုလည်းဘာဒီအကြံဉာဏ်ပေးဘာဒီပြောလို့ရမလဲဆိုတော့ကိုယ်ကဒီမှာကြည့်ပြီးတော့မှကြည့်ပြီးတော့မှလောအောင်မှာပေါ့ကိုယ်တဘာပတ်ဝန်းကျင်ထိပ်သိမ်းနေစိုင်းနေတော့မြေဥပဒေနဲ့စိုင်းနေအဲ့ကိစ္စတွေနဲ့ဒေသခံပြည်သူတွေနဲ့ဟိုတွေ့နိုင်တဲ့ဟာတွေကိုသူတို့ဆက်ပြီးတော့မှစာနဲ့အကြောင်းကြားထားတဲ့လူတွေနဲ့တွေ့ပြီးတော့မှသားထောင်းမှာပေါ့
အခုခီးစဉ်အတွင်းကချင်ပြည်နယ်အစိုးရကျောက်စိမ့်လုပ်ငန်းရှင်တွေအပါအဝင်မြေမစေးလုပ်သားတွေနဲ့တွေ့ဆုံမှုရှိပါတယ်။ဒါအပြင်ကျောက်စိမ့်တူဖွဲ့ရေးလုပ်ငန်းတွေကိုလည်းလေ့လာသွားဖို့ရှိတယ်လို့ကော်မတီအဖွဲ့ဝင်ဖားကန်ဒေသခံတူဦးလည်းဖြစ်တဲ့ကချင်ပြည်နယ်မဲဆန္ဒနယ်အမှတ်ကိုကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ခေါ်ဦးချိုကပြောပါတယ
်။အဓိကတော့ကျွန်တော်တို့ကဒီမှာကတော့ညီစာပုံကြည့်မယ်။နောက်ပြီးမှ6ဝန်းကျင်မြောင်းတွေကြည့်မယ်။ကချင်ပြည်နယ်အစိုးရဖွဲ့နယ်လည်းကျွန်တော်တွေ့ပါမယ်။နောက်ပြီးတော့မှတက်ဆိုင်တဲ့ကျောက်စိမ့်ရုံးပေါ့ဗျာ။သူတို့နဲ့လည်းကျွန်တော်တွေ့ပါမယ်ကျွန်တော်အဖွဲ့ရင်းနဲ့တွေ့ပါမယ်နောက်ကျောက်စိမ့်လုပ်ငန်းရှင်များအတင်းကလူကြီးတွေနဲ့လည်းတွေ့ပါမယ်ကျောက်စိမ့်လုပ်ငန်းရှင်တွေနဲ့လည်းကျွန်တော်တွေ့ပါမယ
်ဖားကန်ဒေသမှာကျောက်စိမ့်တူဖော်ရကနေထွက်ပေါ်လာတဲ့မြေစာပုံတွေကြောင့်မြေမစေးလုပ်သားပေါင်းများစွာအသက်သေဆုံးတာပျောက်ဆုံးတာတွေမကြာခဏဆူဆူလို့ဖြစ်ထားပါတယ်2016ခုနှစ်အတွင်းဖားကန်ဒေတာကျောက်စိမ့်လုပ်ငန်းမှာလူအသက်ပေါင်းများစွာဆုံးရှုံးရတာအပါအဝင်တဘောပတ်ဝန်းကျင်ဆိုင်ရာဆိုးကျိုးတွေနဲ့ပတ်သက်ပြီးလွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့တောင်းဆိုမှုတွေလည်းရှိပါတယ်အခုဖားကန်ကိုရောက်နေတဲ့တယန်ဇာတာနဲ့တဘောပတ်ဝန်းကျင်ထင်းသေးရေးအမျိုးသားလွှတ်တော်ကော်မတီအနေနဲ့ကျောက်စိမ့်တူဖော်ရာကြောင့်ဖြစ်လာတဲ့ဆိုးကျိုးတွေကိုလေ့လာပြီးဆက်ပြီးသုံးသပ်ဆွေးနွေးသွားမယ်လို့ဥက္ကမမြင့်ကဆိုပါတယ်
ဒီကျောက်စိမ့်လုပ်ငန်းကြီးတူတဲအောင်လို့လုပ်ကြမလဲကျောက်စိမ့်မှာဖြစ်ပေါ်နေတဲ့ဒီရင်စိတ်ကိစ္စလည်းဘယ်လိုပူပေါင်းဖြေရှင်းမလဲနောက်ပြီးတော့မှတဘာပေါ်ဝင်ရင်းရဲ့ချောင်းမြုံတွေလည်းဘယ်လိုရှင်းမလဲဆိုတာကျွန်တော်ဒါရဲတော့ဆက်ဆွေးနွေးရမယ့်အပိုင်းတွေပေါ့ဗျာကျွန်တော်နိုင်ငံအနေနဲ့ဒီရှင်းလင်းရေးတွေမတက်နိုင်တော့မှနိုင်ငံတကာကူညီကျွန်တော်ခေါ်မယ်သဘောဖြစ်နေပါတယ
်ပြီးခဲ့တဲ့အစိုးရအဆက်ဆက်လက်ထက်မှာတော့ဖားကန်ဒေတာတွင်ကျောက်စိမ့်တူဖွဲ့ရေးလုပ်ငန်းတွေမှာနှိစက်ရကုမ္ပဏီကြီးတွေကပဲကြီးစိုးပြီးပွင့်လင်းမြင်သာမှုမရှိဘဲလှုပ်ဆောင်ခဲ့ကြတာပါဒါကြောင့်လဲလက်ရှိအစိုးရအသည့်အနေနဲ့ကျောက်စိမ့်တူဖော်ရေးလုပ်ငန်းစဉ်တွေကိုချက်ချက်မှတ်မှတ်မလုပ်ဆောင်နိုင်သေးခင်မှာဖားကန်ဒေတာတွင်ကျောက်စိမ့်တူဖော်မှုကိုခေတ္တရပ်ဆိုင်ထားဖို့ Global Wellness အဖွဲ့ကြီးက2016ခုနှစ်အတွင်းကတောင်းဆိုထားပါတယ်ခင်ဗျာ